ပြည်နယ်မြောက်ပိုင်းမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အာသာခေါ်ရိုဟင်ဂျာကယ်တင်ရေးတပ်အကြောင်းပြည်တွင်းပြည်ပမှာအမျိုးမျိုးပြောဆိုရေးသားကြပါတယ်။အာသာအဖွဲ့ကိုဆော်ဒီအရေဗျာအခြေစိုက်အုပ်စုကကူညီထောက်ပံ့နေတယ်လို့ရင်းဖူးချုပ်ဝင်းထွန်းကပြောဆိုတာကိုအောက်တိုဘာ23ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြပါတယ်။ဒါပေမဲ့အာသာအဖွဲ့ကတော့နိုင်ငံတကာအကြမ်းဖက်ဂိုင်းတွေနဲ့လုံးဝအဆက်အသွယ်မရှိဘူးလို့ဆိုပါတယ်။ဘူတီတော်မောင်တော်ကိုရိုဟင်ဂျာနေမျိုးလို့ဖို့အာသာအဖွဲ့ကရည်ရွယ်တယ်လို့ပြည်သူ့ဝင်ကြီးကပြောပါတယ်။ရခိုင်ကတနာကိုဂျီဟာဘာသာရေးစစ်ပွဲအဖြစ်အသွင်ပြောင်းပြစ်ဖို့တေလွန်အစ္စလာမ်အုပ်စုကစိတ်ဝင်စားနေပုံရပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်အင်ဒိုနီးရှားနိုင်ငံအာချေကျွန်းမှာစစ်တမ်းတပ်တူတွေရှိနေပြီးစစ်တိုက်ဖို့စီရင်ပေးထားသူ1000လောက်ရှိတယ်လို့သိရပါတယ်။အာသာမင်းက4000လောက်ရှိတဲ့အနေနဲ့2000နီးပါးရဲ့အမည်စီရင်ရထားတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ပြောတာကို DBB သတင်းမှာဖော်ပြပါတယ်။အာသာရဲ့လူအင်အားကိုမဆပြောဆိုနေတာကများပြီးခိုင်လုံတဲ့အထောက်အထားကတော့နည်းနေပါတယ်
။နိုင်ငံခြားသတင်းမီဒီယာတွေဟာအာသာဂိုင်းအကြောင်းရေးတာနေပြီးရခိုင်ကထွက်ပြေးသူဥယျာဉ်တိုးပွားပြီးဒုက္ခရောက်ရပုံကသာဦးစားပေးကြတာများပါတယ်။ရခိုင်ကထွက်ပြေးသူတွေဟာသူတို့ကိုလက်နက်ပေးဖို့စစ်တကောင်းမျိုးဆန္ဒပြပွဲမှာတောင်းဆိုကြပေမဲ့အာဇာနဲ့ဆက်ဆက်မှုရှိမရှိမသိနိုင်ပါဘူး။အာဇာလက်နက်ကိုင်အဖွဲ့ဟာဘာသာရေးယုံကြည်ချက်ကိုအခြေခံပြီးဖွဲ့စည်းထားတာမို့စိတ်ပိုင်းဆိုင်ရာမှာအောင်မြင်မှုကိုအဓိကထားပုံရပါတယ်။တိုက်ပွဲတွေမှာအာဇာဘက်ကအကြအဆုံးများပေမဲ့ဒုက္ခတွေပြဿနာကိုဒီကမ္ဘာလုံးအာယုံဆိုင်လာတဲ့အတွက်တရားကျုံနဲ့တည်းလို့ယူဆကြပါတယ်။ဘင်္ဂလီဒုက္ခသည်တွေကိုလူမှုရေးအကူအညီထောက်ပံ့တဲ့အစ္စလာမ်အဖွဲ့အစည်းတွေရှိသလိုအစိုးရကိုတော်လှန်မှုပြင်ဆင်နေတဲ့တရားလွန်အစ္စလာမ်ဂိုင်းတွေလည်းရှိပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလာမ်ဘာသာရေးအဖွဲ့ကြီးကတော့အကြမ်းဖက်မှုကိုစတင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အာသာအစိုးရအကြမ်းဖက်အဖွဲ့ကိုအပြင်းအထန်စတင်ရှုံ့ချတယ်လို့မြမအစ္စလာမ်အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်။တချို့ကလည်းအာသာအကြမ်းဖက်လှုပ်ရှားမှုဟာဗမာအစိုးရတပ်တွေစစ်ဆင်မှုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့မြင်ကြပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းကိုဒဏ်ခတ်အရေးယူတာမျိုးတို့ခုအမေရိကန်နဲ့ဥရောပကစဉ်းစားလာတဲ့အသည့်အာသာလှုပ်ရှားမှုခရင်ရိုက်လာပါတယ်။ဒါပေမဲ့မြမဟာအိန္ဒိယနဲ့တရုတ်စီကစစ်ပစ္စည်းတွေရယူနေတာမို့အနောက်တိုင်းဒဏ်ခတ်အရေးယူမှုဟာပြောအောင်မြင်မှုအလားအလာမရှိကြောင်းမျက်မှောက်ကတမိုင်းကတက်တည်ပြနေပါလေ
။အာသာလှုပ်ရှားမှုနောက်ကျောင်းကိုသိနေတဲ့အိန္ဒိယအစိုးရကသာဘင်္ဂလီဒုက္ခသည်နဲ့အကြမ်းဖက်ဂိုင်းတို့ရောထွေးဆက်တင်ဖြစ်နေပုံကိုသတိထားမိပုံရပါတယ်။ဩဂုတ်လနှောင်းပိုင်းကစတဲ့လက်နက်ကိုင်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်3000လောက်သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောပါတယ်။ရိုဟင်ဂျာပြည်ထနာကိုအစ္စလာမ်တရားလွန်ဝါဒီသို့မဟုတ်ဘင်္ဂလားအကြမ်းဖက်လှုပ်ရှားမှုအဖြစ်ဗမာအစိုးရကဝါဒဖြန့်နေတယ်လို့လဲဆိုပါတယ်ရိုဟင်ဂျာကိုဘင်္ဂလီလို့မခေါ်ဖို့မြန်မာအစိုးရကိုထပ်တလဲလဲပြောရတယ်လို့လဲမမုတ်အလီကဆိုပါတယ်ဒီနေရာမှာရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြမ်းဖက်မှုနှိမ်နင်းရေးဟာရပ်တန့်နေမဲ့သဘောရှိပါတယ်အစ္စလာမ်အစိုးရကဂျီဟတ်လှုပ်ရှားမှုမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆို့ထားပါတယ
်။ရခိုင်ဘင်္ဂလားဒေ့ရှ်နေသက်တည်းမှာကောလာဟာလနဲ့အမှားအရင်းတွေများတာကြောင့်အခြေအနေပိုဆိုးကုန်တယ်လို့မြန်မာပြည်ဆိုင်ရာဘင်္ဂလားဒေ့ရှ်သံအမဟောင်းအငိမ့်စားဗိုလ်မှူးချုပ်အနုကူမာချက်မာကပြောတာကိုအောက်တိုဘာ9ရက်နေ့ထုတ်ဒက္ခထရီဘူးန်သတင်းစာမှာဖော်ပြပါတယ်။1980ပြည်လူနှစ်ကစပြီးရိုဟင်ဂျာလက်နက်ကိုင်ဖွင့်တဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ခဲ့တာမို့တရလွန်အစ္စလာမ်ဂျီဟတ်နဲ့မပတ်သက်ဘူးဆိုတာသဘောပေါက်ကြပါလေ။ရိုဟင်ဂျာလက်နက်ကိုင်ရဲ့ခြေကုပ်စကားဟာစစ်တကောင်းဖြစ်ပါလေ။ဒါကိုအာရဗျူဒါကအစ္စလာမ်ဂျီဟတ်စစ်ပွဲနဲ့ဆက်ဆက်တယ်လို့ပြောဆိုတာမျိုးဟာနိုင်ငံရေးဝါဒဖြန့်ကျက်လို့ဖြစ်နေပါလေ။ဒါကြောင့်အကြမ်းဖက်မှုကိုနေနေရမှာလက်နက်ကိုင်တိုက်ခိုက်တဲ့ဤတင်မကပဲအခြေခံပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့လေအရေးကြီးပါလေ။ဒါကြောင့်အာဏာအကြံပေးကော်မရှင်ကထောက်ခံတင်ပြထားတာတွေကိုအလေးအနက်အကောင်အထည်ဖော်ရပါလိမ့်မယ်။ဒေါ်စုဥက္ကဋ္ဌလုပ်ပြီးလူမှုဝန်ထမ်းဝန်ကြီးဒုဥက္ကဋ္ဌလုပ်တဲ့ရခိုင်ပြည်လူသားချင်းစာနာမှုအကူအညီအထောက်ပံ့ရေးပြည်내နေရာချတိုင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းဟာအာဏာကော်မရှင်ရဲ့ထောက်ခံတင်ပြမှုတစ်ခုဖြစ်ပါလေ။ဝ ဝင်ကြီးဌာနအသင်းရှိတဲ့ရခိုင်ရဲရုံးကိုတည်ထောင်ပြီးလက်တွေ့လုပ်ကင်ပြတ်တာဖို့အာဏာကော်မရှင်ကအကြံပေးတာပါတယ်ခင်ဗျာ